Welcome to the Voice of America in Burmese.
ပြည်ထောင်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2021ခုနှစ်မေလ6ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 58တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါဒီညပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့သခိုင်းတိုင်းကဏီမျိုးနာကချင်းနှင်းမြစ်အတွင်းမှာတော့ဒေသခံတွေနဲ့ဒီစစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတင်းမောတစင်းနေမြုပ်သွားခဲ့ပါတယ်
။ခြေကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့တွေလုံလုံရေးလိုက်ထိုးမြုပ်လိုက်တာ။ထိုးမြုပ်လိုက်တဲ့အချိန်မှာရေထဲမှာမြုပ်သွားတာဆိုတော့အပြန်လည်းပစ်ခတ်နိုင်တော့မရှိဘူး။တချို့ကလည်းလက်နက်တွေကိုတပြင်းဟိုကရေထဲကိုထိုးချန်လိုက်တယ်ဒီကောင်စီရဲ့
ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးပြောတော့ဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ရန်ကုန်ဘက်ကပောက်ခွဲမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေတခါပြီးခဲ့တဲ့ဒီတလအတွင်းမှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲရာနဲ့ချီဖြစ်ပွားခဲ့တဲ့ကြောင်းအပအဝင်မြန်မာနောင်သတင်းတော့မကီဇွန်တွေအင်းစင်ထောင်အတွင်းမှာရဲတော်ကြာတိုက်ပိတ်ခံရတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုယ်စော်ဝင်းလိုက်နဲ့မန်းများသဇင်အောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေဒီကနေ့ထိဆက်ရှိနေသေးပါနိုင်ငံတော်ဝန်ဆန္ဒပြပွဲတွေအပြင်ပောက်ကွဲမှုတွေလည်းနေ့တိုင်းကြားနေရတာပါမနေ့ညကရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာတဲ့မနေ့ကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဗဟန်းမြို့နယ်နှမောက်လန်းဗိုလ်ချုပ်ပန်းချီအနီးကပောက်ကွဲမှုမှာတိုင်းပေါင်းစုံကစားသမားဖိုးတော်ဒဏ်ရာရသွားပါတယ်သူဖွင့်လှစ်ထားတဲ့တင်းပီတီအားကစားခမမှာလက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်မြဝတီရုပ်မြင့်တန်ကြားကထုတ်ပြန်ခဲ့ပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးလူငယ်3ယောက်ကိုဖမ်းဆီးထားတယ်လို့ပောက်ကွဲမှုကြောင့်မိလောင်ဒဏ်ရာရသွားတဲ့ MMA ကစားသမားဖိုးတော်ကိုမြောက်ကလာစေယုံမှာကုသမှုခံယူနေစဉ်စစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဒဝဲမြို့မှာလည်းမနေ့ကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။မနေ့ညနေလိုဆိုလို့ရှိရင်တိုင်းတရားလွှတ်တော်ရုံးပေါ့နော်တရားလွှတ်တော်ရုံးမှာကျွန်တော်တို့ဒီညဆက်နိုင်လောက်မှာဟိုပို့ပေါက်ခွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တဲ့ဆိုင်ပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနကဆိုတဲ့ဒီတိုင်းတရားလွှတ်တော်ရုံးဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့နော်မြို့ကင်းမှာပေါ့အဲ့လိုတပ်ဆွဲထားတဲ့နေရာအဲ့ဒီနေရာမင်းညကတော့ဒီပို့ပေါက်ခွဲတာမျိုးတွေရှိတယ်
စစ်တပ်ကနှမျိုးစုံနဲ့ဖိနှိပ်နေပေမဲ့ဆန္ဒပြတပိတ်တွေကတော့နိုင်ငံတော်ဝန်လမ်းမတွေပေါ်မှာတွေ့နေရဆဲပါမန္တလေးမြို့မှာနေ့စဉ်မပြချစ်တဲ့ဆန္ဒပြနေကြတပိတ်စစ်ကြောင်းတွေဆက်ပြီးရှိနေပါတယ်မြစ်ကြီးနာဖားကန့်ကလေးဒဝဲနဲ့စကိုင်းမြို့တွေမှာလူရာနဲ့ချီပါဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆိုင်ကယ်တပိတ်တွေဆင်နွှဲခဲ့ကြပါတယ်မုံရွာမြို့ကဆန္ဒပြသူတွေရဲ့အတန်းတွေကိုကြားခဲ့ကြရတာပါအလားတူပဲပသိမ်ပဲခူးမော်လမြိုင်ဒဇယ်ပြည်မနာစတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့တပိတ်တွေကိုကျောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံကြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ကြောက်ကြတပိတ်တွေဆက်ရှိနေပါတယ်ရန်ကုန်မြို့မှာဆင်ရတဲ့တိမ်မှုဆန့်ကျင်သူတွေဒီကနေ့ဆန္ဒပြနေကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါဖေဖော်ဝါရီလ1ရက်ဆီယနာသိန်းကြီးကဆလို့ရက်ပေါင်း90အတွင်းလူပေါင်း800နီးပါးတေဆုံးခဲ့ပြီး3600ကျော်ဖမ်းဆီးခံခဲ့ရပြီးဖြစ်တယ်လို့အရက်ဖက်စောင့်ကြည့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးတင်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးချင်းကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးမှာဒီကနေ့အွန်လိုင်းကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ယုံကျင်းဟာကြားနာတဲ့ယုံကျင်းမဟုတ်ပဲအမှုအတွက်ယုံကိုတင်ပြเสียရှိတာဒီတင်ပြတဲ့ယုံကျင်းသာဖြစ်တယ်လို့ဥပဒေကြိုးဆောင်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောပါတယ်ထင်းထင်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်အတွက်ရှင်းနေမရှိသေးလို့ရှင်းနေပါဝါတင်ခဲ့တယ်လို့လည်းဥခမောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်နဲ့အန်အေဒီဝန်ကြီး3ဦးအပါအဝင်ရှောင်းတန်နယ်တို့ကိုစစ်ကောင်စီကအစိုးရ၄ဝက်ချက်များဥပဒေပုံမှန်31ကငနဲ့ရန်ကုန်ရှိပိုင်းခရိုင်ယုံမှာတရားစွဲဆိုထားတာပါဒီမှုမှာရှောင်းတန်နယ်ကိုအဓိကတရားခံဖြစ်သတ်မှတ်ထားကြောင်းပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကျင်နဲ့တွေ့ခွင့်ရဖို့ရှင်းနေတဲ့ဘက်ကရှောက်ထားခဲ့ပေမဲ့တွေ့ခွင့်မရခဲ့ဘူးလို့ဆိုပါတယ်။အ Kuching did Dong San Suji, Tamara Umiene, the Cha Pansi Cantare, and Eddie Tidangan of the Shogo, Sikong Siga, a changing young to see the Sobe met, dear Quima, Shinid in that Dugum Yadalo, Sweat and Tare and Moody Dwe, the Gajana Sisi Moody, the Jima Pilon and Yemishi Debe, Young Jane Pion Chain Daddy, the Shinibare, come here. Australia Nangama Yamni Jare, Yamanangandari, Begin Lunyo Mushi, the year to a year there. Visa that done to be met season to Kugo, Australia Suyaga Satin like Bare. Pewing Green Visa, Net, Australia go Yayi, Yamni Jare, Yamananganda, don't know Tongajo on in it. Good time people, Begin Lunjonzo, Pianguin Yamet Chain T, Visa that done to Bebo, Australia Suya and in it, PRP Kaniaraba. Diteka, Tawajoha, Australia ma, Jamla, Denny Jaduri, Pitelu Subare, Australia Suya, Sumpia Jeko, Tunine, Jozo Jao, Democratic Nimahatan, DVV, Nyonjayimutu Pitu, Utozo Laka Piobare.
I think it is a right move for Australian government to extend visa. It's like in US and, you know, it's about money.
Australia ga akuru visa tatan to bira. Mankane lo ya lo chano miyamare. American apawen nenga ato miyamia ga le chao nari go visa tatan to bira sisini lo ni jalaba. ဒီဆုံးဖြတ်ချက်ကိုကျွန်တော်ကြိုဆိုပါတယ်နောက်ပြီးတော့ကိုလွန်ဝေးရှောက်ထားခြင်းတဲ့သူတွေကိုလည်းဩစတြေးလျကိုလာခွင့်ပြုသင့်ပါတယ်ဒါဟာမှန်ကန်တဲ့ဘက်ကိုဥတီသွားနေတဲ့လောက်ရဖြစ်ပါတယ်လို့ဥတိုးစောလကပြောတော့တာပါဒီတော့တွင်ဩစတြေးလျနိုင်ငံမှာရောက်နေတဲ့အာနာသိန်းစစ်ကောင်စီအဖွဲ့ဝင်တွေရဲ့ဆွေမျိုးသားချင်းတွေသူတို့နဲ့နှိစပ်သူတွေကိုဩစတြေးလျပြည်ထရေးဝန်ကြီးဌာနကစုံစ
ပြည်ခတ်ခဲ့တဲ့အတွက်ရန်နဲ့ချီတဲ့အရသာပြည်သူတွေတည်ဆုံးခဲ့ရတဲ့ဖြစ်ရတဲ့ကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ်စိုးရိမ်ပူပန်မိကြောင်း ADB အရှာဖွံ့ဖြိုးရေးဘဏ်အခြေကဲမတ်ဆက်စုကအစကဝါကရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောပါရယ်မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့လူမှုစီးပွားဖွံ့ဖြိုးမှုကိုကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်စေနို ဝန်နေတဲ့အကြားအာရှဖွံ့ဖြိုးရေးဘဏ်ကအမေရိကန်ဒေါ်လာ 2.4 ဘီလီယံချေထားပြီးဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 31 kHz 9383ညလိုင်းဒိုမီတာ 32 kHz 9303ညလိုင်းဒိုမီတာ 51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။တရုတ်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အနောက်နိုင်ငံတွေအထူးသတိထားဖို့လိုမယ့်အကြောင်းအမေရိကန်နိုင်ငံညာရေးဝန်ကြီးအန်တိုနီဘလင်ကန်က BBC နဲ့တွေ့ဆုံမေးမြန်းခန်းမှာသတိပေးပြောဆိုလိုက်ပါတယ
်။ Well, I think we have to be very careful about exactly what the nature is.of that investment.
ဒီနည်းနဲ့မူရဲ့သဘောတဘာဝကဘာလဲဆိုတာကိုအထူးသတိထားသင့်တယ်လို့မြင်ကြောင်းမဟာဗျူဟာကျတဲ့ဆက်မှုလုပ်ငန်းတွေမဟာဗျူဟာကျတဲ့ပိုင်ဆိုင်မှုတွေမှာယင်းနည်းမြုပ်နှံလာမယ်ဆိုရင်နိုင်ငံတွေအနေနဲ့ဒါကိုတေချာခရီးစိုက်ဖို့လိုတယ်လို့ဝန်ကြီးဘလင်ကန်က BBC Radio 4 Today အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါနိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးတွေရှိမယ်အကျိုးတူစီးပွားဆက်ဆံရေးတွေရှိမယ်ဆိုတာနားလည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတစ်ခုခုကိုရွေးချယ်ရမယ်ဆိုတာမျိုးဆိုလိုတာမဟုတ်တဲ့အကြောင်းကိုလည်းသူကပြောဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေဆယ်စုနှစ်ချီချမှတ်လာခဲ့တဲ့နိုင်ငံတကာစံတန်ဖိုးနဲ့စည်းမျဉ်းတွေကိုထိန်းသိမ်းလိုက်နာတာမျိုးတော့လူလာတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အနောက်နိုင်ငံတွေအနေနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုစီးပွားရေးအလားအလာကောင်းတစ်ခုအဖြစ်သတ်မှတ်ပြီးမူဝါဒတွေပြောင်းလဲလက်ခံမှုကြိုးစားကြတဲ့တစ်ချိန်တည်းမှာ 5G အင်တာနက်ဆက်သွယ်ရေးလိုတရုတ်နည်းပညာနဲ့ရင်းနှီးမြှုပ်နှံမှုတွေကိုအမျိုးသားလုံခြုံရေးအပေါ်ချိန်ချောက်မှုအဖြစ်ရှုမြင်ပြီးပြန်ပြီးတော့ထိန်းကြီးဖို့ကြိုးစားတာတွေလည်းရှိလာပါတယ်။နိုင်ငံတကာစံတန်ဖိုးတွေကိုထိန်းသိမ်းစေချင်တာကလွဲလို့အမေရိကန်ပြည်ထောင်စုဟာတရုတ်ရဲ့စီးပွားရေးကိုထိန်းထားတာမျိုးကန့်သက်တာမျိုးကြိုးစားမှမဟုတ်တဲ့အကြောင်းလဲဝန်ကြီးဘလင်ကန်ကရှင်းလင်းပြောဆိုသွားပါတယ်ရှင်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့ဒီမိုကရေစီစနစ်ခိုင်မာရေးကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကန်ကကြားသာပရိနေမှာပြောလိုက်ပါတယ်။လန်ဒန်မြို့မှာကျင်းပတဲ့ဆက်မှုဖွံ့ဖြိုးတိုးတက်ပြီး9နိုင်ငံ G7 နိုင်ငံဂျာယီဝန်ကြီးများအစည်းအဝေးကိုတက်ရောက်ပြီးတဲ့နောက် ယူကရိန်းနိုင်ငံမှာယူကရိန်းနိုင်ငံညာရေးဝန်ကြီးဒီမက်ထရိုကူလီဘာနဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်နိုင်ငံညာရေးဝန်ကြီးကအခုလိုပြောလိုက်တာပါယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်တဲ့နေမည်နဲ့လွတ်လပ်ရေးကိုအကူအညီပေးဖို့အမေရိကန်ရဲ့ခိုင်မာတဲ့တန်ိဋ္ဌန်ကိုသမ္မတဂျိုးဘိုင်ဒန်ရဲ့ကိုယ်စားထက်လောင်းကြည့်ပေးဖို့ရောက်နေတာဖြစ်ပါတယ်လို့ဝန်ကြီးပလင်ကန်ကပြောပါတယ်ဒီမိုကရေစီစနစ်နဲ့ခိုင်မာတဲ့အဖွဲ့အစည်းတွေတည်ဆောက်ရေးပြုပြင်ပြောင်းလဲမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအရှိန်မြင့်တင်နိုင်ရေးအတွက်လည်းအမေရိကန်နိုင်ငံကထောက်ခံကူညီပေးသွားမယ်လို့သူကပြောပါတယ်ရုရှားတို့ကယူကရိန်းနဲ့ဇက်တလျှောက်စစ်တပ်ဖွဲ့တွေလှုပ်ရှားနေချိန်မှာအမေရိကန်နိုင်ငံညာရေးဝန်ကြီးပလင်ကန်ကယူကရိန်းကိုရောက်ရှိနေတာပါထောင်နဲ့ချီတဲ့ရုရှားတပ်ဖွဲ့တွေရဲ့လှုပ်ရှားမှုကြောင့်အနောက်နိုင်ငံတွေအကြားစိုးရင်ပူပန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်။ရုရှားတို့ကတော့ဧပြီလနှောင်းပိုင်းမှာတပ်တွေအခြေစိုက်စခန်းတွေကိုပြန်တော့မှာမို့လှုပ်ရှားမှုတွေရှိတာလို့ပြောပါတယ်။အမေရိကန်နိုင်ငံညာရေးဝန်ကြီးဘလင်ကန်ကယူကရိန်းနိုင်ငံညာရေးဝန်ကြီးအပြင်ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီနဲ့ဝန်ကြီးချုပ်ဒန်နစ်ရှမိုင်ယာတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။အိန္ဒိယမှာ COVID-19 ကိုဆက်သူစုစုပေါင်း21သန်းကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ COVID ကပ်ရောဂါကြောင့်တရက်ထဲလူ4000နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကပ်ရောဂါတတိယလှိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေး KVG Recover ကသတိပေးလိုက်ပါတယ်။တရင်တပတ်အတွင်းမှာကမ္ဘာတဝန်းယောဂကုသမှုတွေရဲ့တဝက်နီးပါးနဲ့တည်ဆုံမှုရဲ့စုစုပေါင်း၄ပုံ၃ပုံလောက်ဟာအိန္ဒိယနိုင်ငံကဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းသတင်းထုတ်ပြန်ထားပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသို့အောက်ဆီဂျင်တွေပြည့်လက်မှုနဲ့ကိုဗစ်ယောဂကာကွယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယမှာကပ်ယောဂကုသမှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ New Delhi မြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အစီအစဉ်တရက်တင်ပြဖို့လဲအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းယောဂကုသသူ4သိန်း1000ကျော်ရှိပြီးကုသမှုနှုန်း4သိန်းအထက်မှာရှိနေတာ2ရက်ဆက်တိုက်ရှိနေပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့2သိန်း3000ကျော်ရှိပါတယ်ရှင်။COVID-19 ကာကွယ်ဆေးညာနာပစ္စည်းမူပိုင်ခွင့်ဖယ်ရှားရေးနဲ့ပတ်သက်လို့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးသွားမယ်လို့တာဝန်ရှိသူတဦးကပြောပါတယ်။အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးပွဲမကျင်းပခင်မှာသူကအခုလိုပြောကြားလိုက်တာဖြစ်တယ်လို့ဒီကိစ္စနဲ့ပတ်သက်လို့လက်တွေ့ကျကျလှုပ်ဆောင်ဖို့လဲတိုက်တွန်းလိုက်ပါတယ်။တကဘာလုံး COVID ကာကွယ်ဆေးတွေအလျင်မြန်ရနိုင်ဖို့ကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးကအဓိကအရေးပါကြောင်းကိုလည်းပြောပါရယ် COVID ရောဂါကာကွယ်ဆေးမူပိုင်ခွင့်ဖယ်ရှားရေးအစီအစဉ်ကိုထောက်ခံကြောင်းနဲ့အသေးစိတ်ကို WTO ကမ္ဘာကုန်သွယ်ရေးအဖွဲ့နဲ့ညှိနှိုင်းသွားမှာဖြစ်ကြောင်း American အစိုးရကပြောပါရယ်ညာနာဥစ္စာပစ္စည်းမူပိုင်ခွင့်ဟာအရေးကြီးပေမဲ့ COVID ကရောဂါရဲ့ NDA ဟာမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးပြဿနာဖြစ်တာကြောင့်အထူးတလဲကင်တွေဖြေရှင်းရမှာဖြစ်ကြောင်းလည်း American ကုန်သွယ်ရေးကိုယ်စားလှယ် Catherine Tai ကဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ American သမ္မတ Joe Biden ကလည်းဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးဖို့ရှိကြောင်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုခူဇော်ဝင်းလိုက်နဲ့မတ်မြသဇင်အောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့သခိုင်းတိုင်းကဏီမျိုးဘက်ကသတင်းနဲ့စကြပါရစေ။သခိုင်းတိုင်းကဏီမျိုးကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီနေ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါရစေ။ဥပိုင်လုပ်ငန်းရဲ့ရန်တင်ဆောင်လာတဲ့သင်္ဘောနဲ့လုံခြုံရေးလိုက်လာတဲ့သင်္ဘောတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးလိုက်လာတဲ့သင်္ဘောကိုဒေသခံတွေဘက်ကနှိမ့်လိုက်ပြီးလက်နက်တွေကိုလည်းသိမ်းယူလိုက်တယ်လို့ဆိုပါရစေ။ဒီဖြစ်စဉ်အပြီးအနီးအနားကကြေးရွာတွေမှာလည်းရွာသားတွေထွက်ပြေးနေရပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်တပ်ပိုင်ဥပိုင်လုပ်ငန်းကြီးရဲ့ခန်းဒီမြို့မှာရှိတဲ့တပ်ထုတွင်းတွေစီကိုပို့ဆောင်မှုရန်တွေတင်ဆောင်လာတဲ့တင်မောကိုဒီကနေ့မနက်ပိုင်းမှာဒေသခံတွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ရန်တင်တင်မောနဲ့အဲ့ဒီတင်မောအတွက်လုံခြုံရေးလိုက်ပေးတဲ့တင်မောစုစုပေါင်း2စီးကိုကဏီမြို့ကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေကတိုက်ခိုက်ခဲ့ကြတယ်လို့ပြောတာပါတိုက်ခိုက်မှုအတွင်းလုံခြုံရေးပါလာတဲ့တင်မောကိုနှိမ့်ထုတ်လိုက်ပြီးစစ်ကောင်စီဘက်ကလက်နက်တွေကိုလည်းသိမ်းယူခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတူက VOA ကိုပြောပါတယ
်ရန်အိတ်တင်ဆက်အဲ့ဒီရင်မှာသူကရှေ့ရင်းတွေလုံခြုံရေးပြည်နဲ့ခြေကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့ကြီးလုံခြုံရေးလိုက်အဲ့ဒီလုံခြုံရေးလိုက်ခဲ့တဲ့တပ်ဖွဲ့ဝင်အဲ့ဒီလိုပြန်ထုတ်ပြလိုက်တာထုတ်ပြလိုက်တဲ့အချိန်မှာရေရေလေးမြို့ကရေထဲမှာမြုပ်တော့တာဆိုတော့ပြန်လည်းပြစ်ခတ်နိုင်တော့မရှိဘူး တချို့ကလည်းလက်နက်တွေကိုတပြင်းဟိုရေထဲကိုထိုးချလိုက်တယ်စစ်ကောင်စီရဲ့ဝင်ငွေတစ်ခုဖြစ်တယ်အဲကျွန်တော်တို့ဥပိုင်ကုမ္ပဏီကတောင်းတဲ့ဈေးနဲ့အဲဈေးနဲ့တော့ကျွန်တော်တို့ဟိုကိုဟုတ်ကဲ့အဲ့ဒီအိတ်တွေကိုကျွန်တော်တို့ခန်းလေးဘက်ကိုပို့တာပါဟုတ်အဲ့ဒီတရင်ကြားလုံးကိုကျွန်တော်တို့ဒီလူတွေကိုမြကန်းတဲ့တက်လန့်ပြီးတော့အဲ့နေရာယူဖို့နေထားကောင်းမဲ့နေရာနဲ့အတင်းယူဖို့အဲ့လိုမျိုးကျွန်တော်တို့ချိတ်ဆက်ပေးတယ်ဒီတဲ့အတိုင်းပဲကျွန်တော်တို့ဟိုရေချောင်းမှာအဲ့လိုမျိုးလုပ်လိုက်တဲ့ခါမှာအခုလိုမျိုးဖြစ်သွားတယ်အခုသူတို့ဘက်ကကျွန်တော်တို့ဟိုရဟိုဘောနော်လက်နဲ့လဲရလိုက်တယ်သူတို့ဘက်ကရတဲ့လက်နဲ့နဲ့နောက်တစ်ကြော့ပြန်ပြီးတော့သူတို့ကိုပြန်ပြစ်တယ်
ဒီကနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့ပစ်ခတ်မှုမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးထက်မနည်းသေဆုံးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီသေဆုံးမှုအရေးတွက်နဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုနိုင်ပါဘူး။စစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ကျေးရွာတွေဘက်ကိုပစ်ခတ်ခဲ့ပါတယ်။ကင်းရွာနီးမှာအဲ့ဒီတိုက်ခတ်မှုဖြစ်ပြီးတဲ့နောက်ကင်းရွာကရွာသားတွေအပြင်ချောင်းမဲချတဲ့ရင်းရွာကျေးရွာကရွာသားတွေဟာနီးစပ်ရာတောတွေမှာထွက်ပြေးခိုလုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရင်းရွာရွာသားတူကအခုလိုပြောပါတယ်။
အခုရင်ကျွန်တော်တို့တော့မှဒါတော်လဲပုံနေရတာအခုခုနကပြတုံးရှိပြလက်နဲ့ကြည့်တာနေပေါ့ကျွန်တော်ထင်တာပေါ့ဗျာကျွန်တော်တို့ရွာကဟိုလိုပြအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကမြစ်တစ်ဖက်ကမှဒါပေမဲ့ကျွန်တော်တို့ကမိတာပေါ့ဗျာအဲ့ဘက်နဲ့မိတာဆိုကုန်းလမ်းကျောလည်းရှိတာတပိုင်းပေါ့အားကြောင့်ကျွန်တော်တို့ရွာနေရဲ့ဖြတ်ပြီးနေကြတာ
ဒါပြင်စကိုင်းတိုင်းမုံရွာယာကြီးကလေးဝလမ်းပိုင်းမှာလဲစစ်ကောင်စီတပ်ရဲ့ကားနှစ်စီးကိုဒေသခံတွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောသလိုချောင်းမရွာနဲ့ကဏီမျိုးအကြားတမင်ချန်ကျေးရွာနီးမှာလဲဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းကဏီမျိုးနားမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုချေချော်သိန်းပြောပြသွားတာဖြစ်ပါတယ်ကင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတော့မကြာခင်မှာပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုရန်ကုန်ဘက်ကပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ရန်ကုန်မြို့မှာမီလာ9ရက်နေ့ညပိုင်းကပောက်ကွဲတန်တီမြို့နယ်9ခုထပ်မင်းဲမှာကြားခဲ့ရပေမဲ့ဒီနေ့တော့အခြေအနေတွေထူးထူးခြားခြားမရှိပါဘူးမင်းဲညာကဗဟန်းမြို့နယ်ထဲမှာပောက်ကွဲမှုတစ်ခုကတော့လက်လုံမိုင်းစမ်းသပ်စဉ်ပောက်ကွဲတာလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပြီးတော့အဒီပောက်ကွဲမှုကြောင့် MMA တိုင်းပေါင်းစုံကစားသမားဖိုးတော်နဲ့လူငယ်3ယောက်ကိုဖမ်းဆီးထားပါတယ်ဒီကြောင့်ကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းတွင်းကဗဟန်းရန်ကင်းတောင်ကလာပတင်ငန်းညွန့်စတဲ့မြို့နယ်တွေအပါအဝင်မြို့နယ်၅ခုထက်မင်းဲမှာမင်းညာတို့ကဘုံပေါက်ကွဲတန်တွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။တင်ငန်းညွန့်မြို့နယ်ပြည်သာရလမ်းနဲ့ဝေဇနရလမ်းစုံမှာပေါက်ကွဲမှုကတော့နေအိမ်မှာတုန်ခါတဲ့အထိပြင်းထန်တယ်လို့အဲ့ဒီနားမှာနေတဲ့သူကပြောပြပါတယ်
။ကျွန်တော်ကတော့ဒီဇဘနားဘက်မှာကြားတော့အတန်လောက်ပဲအဲ့လိုမျိုးနည်းနည်းတုံသွားတဲ့တန်လောက်ပဲကြားအတိအကျညီမမပြောတတ်ဘူးအမမီဒီယာတွေမှာတက်တဲ့ကြတဲ့လောက်ပဲပြည်အပ်ရှင်ရှင်ရှင်ဟုတ်ဟုတ်ကဲ့နားနဲ့ညီမတို့ဆိုဟွာလောက်ပေါ့နေမတိုင်လောက်ဝင်ရမှာဇဘနားလောက်ဆိုတော့လေဟုတ်အဲ့လိုနည်းနည်းတုံသွားတဲ့အိမ်ကြီးအဲ့လိုနည်းနည်းတုံသွားတဲ့ပုံစံလောက်ပဲပြီးလိုက်တာရှင်ဟုတ်ဒီကမှာတော့ဒီထိခိုက်တာလည်းကြားနေ
အလားတူပဲတာမွေမြို့နယ်ပညာတလလမ်းမပေါ်မှာလဲပောက်ကွဲသံကြားရတယ်လို့ရက်ွက်နေသူက VW ကိုအတီးပြုပါတယ်။တောင်ကလာပါမြို့နယ်ထဲမှာလဲမေလ9ရက်နေ့မနေ့ညတုန်းကပောက်ကွဲသံနှစ်ကြိမ်ကြားရပေမဲ့ညပိုင်းဖြစ်နေလို့ထွက်မကြည့်ရဲပဲဘယ်နေရာပောက်ကွဲတယ်ဆိုတာမသိရဘူးလို့ဒေသခံတဦးကပြောပြပါတယ်။ဒီရတော
့အတန်ရော့ကြ။7နှစ်နားလောက်မှတစ်ခါ7နှစ်ကျော်လောက်မှလဲ7နှစ်လောက်မှတစ်ခါကြားတယ်။နခကြအတားလုံးနခကြရနခပေါက်တာလားပေါက်တာလားမသိသင်ငန်းကျောင်းကြီးရောသင်ငန်းကျောင်းပေါက်တာလေဒီဘက်ကကြရတယ်မသိပါဘူ
းမင်းညာတို့ကလှိုင်းသားရမင်္ဂလာတုံတောင်တကုံမြို့နယ်ရန်ကင်းစတဲ့နေရာတွေမှာလဲပေါက်ကွဲတန်တွေဇက်တိုက်ကြားခဲ့ရပါတယ်အဲ့ဒီပေါက်ကွဲမှုတွေကဘာတွေပေါက်ကွဲသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဗဟန်းမြို့နယ်တွေကနတ်မောက်လန်းကပေါက်ကွဲမှုကတော့လက်လုံမိုင်းလှုပ်စင်မှာပေါက်ကွဲတာလို့စစ်အုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာကြော်ကြားတဲ့ MMA တိုင်းပေါင်းစုံအားကစားသမားဖိုးတော်ဖွင့်လှစ်ထားတဲ့ Team PT အားကစားခမ်းမမှာလက်လုံမိုင်းစမ်းသပ်ရင်းနဲ့ပောက်ကွဲခဲ့တာလို့စစ်တပ်ပိုင်းမြဝတီရုတ်တံကထုတ်ပြန်ခဲ့တာပါပောက်ကွဲမှုအတွင်းမှာခန္ဓာကိုယ်အနှံ့ဘုံးစားတွေထိမှန်ခဲ့တဲ့ဖိုးတော်ကိုလည်းမြောက်ကလာပါမြို့နယ်မေဒါဝီစေယုံမှာစေကုသမှုခံယူနေစဉ်မှာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပါတယ်ဖိုးတော်ကိုစေယုံလိုက်ပို့တဲ့ကားထဲမှာလက်လုံမိုင်းတစ်လုံးတွေ့ရတယ်လို့သူရဲ့အားကစားခမ်းမမှာပစ္စတိုတနက်တလက်နဲ့ကြည်စံတွေဖောက်ခွဲပစ္စည်းတွေလုံနိုင်တဲ့ပစ္စည်းတွေကိုရှာဖွေတွေ့ရှိတယ်လို့စစ်ကောင်စီရဲ့သတင်းထဲမှာဆိုထားပါတယ်။ပောက်ကွဲမှုနဲ့ဆက်ဆက်ပြီးတော့လူငယ်၃ဦးကိုလည်းဖမ်းဆီးထားပါတယ်။ ရန်ကုန်မြို့ထဲမှာအခုလိုပောက်ကွဲမှုတွေဖြစ်နေတယ်လို့ပဲတနင်္လာရီတိုင်းဒဝဲမြို့မှာလည်းမင်းညာတို့ကမြို့ထဲကလက်ဖက်ရည်ဆိုင်နားနဲ့တိုင်းတရားလွှတ်တော်ရုံးနာမှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒဝဲဒေသခံတူပြောပြတာကတော့
ဟုတ်မင်းညာနေကတော့ကျွန်တော်တို့ဒီဒဝဲဆက်မှာကတော့ကျွန်တော်တို့ဒီဘုံနေပါတွေကတော့ဒီပောက်ကွဲတာတွေပါတော့ရှိတယ်ခဏဆိုလို့ပေါ့နော်နေတိုင်းတော့မဟုတ်ဘူးကျွန်တော်တို့ဟိုခဏဟိုပောက်ကွဲနေနေစားမှာရှိတယ်မနေ့ညနေရောဆိုလို့ရှိရင်တိုင်းတရားလှော့တော်ရုံးပေါ့နော်ဆေးလက်တော်ရုံးမှာကျွန်တော်တို့ဒီည7နာရီလောက်မှာဟိုပိုပောက်ကွဲမှုအနေထားရှိတယ်နောက်တစ်ခုကတော့ဒီလက်ဖက်ရည်ဆိုင်တစ်ဆိုင်ပေါ့နော်ဒီတခါရလက်ဖက်ရည်ဆိုင်ဆိုတဲ့နေရာမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ဒီခုနပြောတဲ့ဒီတိုင်းတရားလှော့တော်ရုံးဆိုတာကကျွန်တော်တို့ဒီစစ်တပ်ကတပ်ဆွဲထားတဲ့နေရာပေါ့တော့မြို့ပြင်မှာပေါ့အဲ့လိုတပ်ဆွဲထားတဲ့နေရာအဲ့ဒီနေရာမနေ့ညကတော့ဒီပိုပောက်ကွဲတာမျိုးတွေရှိတယ်
ဆရာနာသိန်းအုပ်ချုပ်မှုကိုနိုင်ငံတော်ကပြည်သူတွေကဆက်ပြီးတော့ဆန့်ကျင်ဆန္ဒပြနေကြတာနဲ့အတူပောက်ကွဲမှုဖြစ်စဉ်သတင်းတွေကလည်းနေရာတော်တော်များများမှာပို့ပြီးတော့ကြားလာနေရတာပါရန်ကုန်မြို့ထဲမှာတော့လုံခြုံရေးတင်းကျပ်ထားတဲ့ခြားကပဲလူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးလျက်တပြက်တပိတ်ကြောက်ကြားတပိတ်တွေဆက်ပြီးတော့ရှိခဲ့ပါတယ်ကျင်းမနိုင်ဆန်းကြောင်ကလူငယ်တွေစုဝေးကြပြီးဘရင်တော်လမ်းမကြီးပေါ်မှာလဲဆရာနာရှင်ဆန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ရှင
်ရန်ကုန်ပါဝင်နေရာတဝန်းကဒီပောက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့အမှန်စုမပြောပြတော့တာဖြစ်ပါတယ် KNU နဲ့စစ်ကောင်စီတို့ကြားဒီတိုက်ပွဲအခြေအနေကိုမပြောခင်မှာအခုတော့အင်းစိန်ထောင်မှာဖမ်းခံထားတဲ့မြန်မာနောင်သတင်းတော့အမတ်ကေဇွန်နွေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါတယ်ဖေဖော်ဝါရီလကဖမ်းဆီးခံထားတဲ့မြန်မာနောက်သတင်းဌာနကသတင်းတော့မက်ကီဇွန်တွေအင်းစိန်ထောင်ထဲမှာရဲအတော်ကြာတိုက်ပိတ်ခံခဲ့ရပါတယ်အစာငတ်ခံဆန္ဒပြတယ်ဆိုပြီးတိုက်ပိတ်ခဲ့ကြောင်းမိခင်ဖြစ်သူက VOE ကိုပြောပါတယ်မက်ကီဇွန်တွေရဲ့အမှုကိုဒီနေ့မှရုံးထုတ်စစ်ဆေးပါတယ်အလားတူကမ္ဘောဇာတိုင်သတင်းဌာနကအမျိုးသမီးသတင်းတော့၂ယောက်ပါဝင်သတင်းတော့၄ယောက်ရဲ့အမှုတွေကိုလည်းစတင်စစ်ဆေးပါတယ်ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအရက်သားအစိုးရထံကနေအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံတော်ဆရာနာရှင်စန့်ကြီးဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းရယူနေတဲ့အချိန်သတင်းတော်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီလ၂၈ရက်နေ့ကရန်ကုန်မြို့ကမြေနီကုန်းဆန္ဒပြပွဲတွေမှာစစ်တပ်ကပစ်ခတ်ဖြိုခွဲတာကြောင့်သတင်းရယူနေတဲ့အချိန်ဖမ်းခံခဲ့ရတဲ့မြန်မာနောင်သတင်းဌာနကသတင်းကြောင့်မက်ကီဆွန်တွေရဲ့အမှုကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။မက်ကီဆွန်တွေကို၅ချိန်မြောက်ရုံးထုတ်တာဖြစ်ပြီးတရားလိုဘက်ကစတင်စစ်ဆေးတယ်လို့သူရဲ့ရှင်တွေကပြောပါတယ်။လာမယ့်မေလ20ရက်နေ့မှာနောက်ထပ်ရုံးထုတ်စစ်ဆေးဖို့ရုံးချိန်ပေးထားပါတယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကတော့မက်ကီဆွန်တွေကိုအင်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြတာမှဥဆောင်တယ်လို့ဆိုပြီးရဲတော်ကြားတိုက်ပိတ်ဖြစ်ပြီးခံခဲ့ရတယ်လို့မက်ကီဆွန်တွေရဲ့မိခင်ဖြစ်သူကအတည်ပြုပြောကြားပါတယ်။
အဲလေးလပိုင်း28ရက်နေ့ရပဲအဲအေဗီလသူတို့3ယောက်တဲ့အဲမှာ3ယောက်တခံထားတယ်အဲ့လိုပြောတယ်ဘယ်လိုကြောင့်လိုက်ပြန်ခံရလဲဆိုတော့သူ့ကိုမေးတဲ့အခါသူဘာမှမလုပ်ဘူးလေသူဥပုသ်ဆောင်တဲ့အခုကဒီကတော့ဥပုသ်လားလေဥပုသ်လားဆိုတဲ့အခါကျတော့ဥပုသ်ဆောင်တဲ့အခါကျတော့သူကတနေ့လုံးရေလည်းမတောက်အောင်အစာလည်းမစားအောင်လေအဲ့လိုမျိုးမစားရတဲ့အခါကျတော့အဲ့ဒါကိုသူ့ကိုအစာငတ်ခံဆန္ဒပြတယ်ဆိုပြီးတော့တဲ့အဆောင်ကြောင်းမယ်လို့ခေါ်သွားပြီးတော့ဟိုရောက်တော့တိုက်ပိတ်ထားတယ်သူတို့3ယောက်ကိုတဲ့တကယ်အစားအဟံဆန္ဒပြတဲ့အဖွဲ့တွေကတတ်တတ်ရှိရဲ့တဲ့ထွက်လာတဲ့အခါသူ့နာမည်ပဲထွက်လာတယ်။ तू ကခေါင်းဆောင်ဆိုပြီးတော့တဲ့အဲ့လိုမျိုးသူ့ကိုလောက်တာတဲ့ဒါပေမဲ့ तू ကတကယ်အစားအဟံတာမဟုတ်ဘူးတဲ့ तू ကဥပုသ်ဆောင်နေတာတဲ့အဲ့လိုပြောတယ်။ဒီကတော့အလောက်ပဲသိတယ်ဘာမှသိချာမသိဘူး။ရုံးချင်းရှင်ကဘာလဲဆိုအခုမှဒီရုံးချင်းမှမှပထမအတိုင်းတကယ်လိုပဲစစ်သေးတယ်။သူ့ကိုမစစ်သေးဘူး။အနောက်ရောက်နေရောရန်နစင်တဲ့ရုံးချင်းတမီး
ဖြစ်စဉ်သေးစိတ်နဲ့ပတ်သက်လို့မက်ကီဆွန်တွေရဲ့ရှင်နေဒေါ်နီလာခိုင်ကိုဆက်သွယ်မြင်းမြန်တာမှာရှင်နေကလည်းတိုက်ပိတ်ခံရတာဟုတ်မှန်တယ်လို့အတည်ပြုပါရယ်တိုက်ပိတ်ခံရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးဘူးလို့ပြောပါရယ်ဒီကနေ့မက်ကီဆွန်တွေအမှုကိုရုံးထုတ်ခဲ့တယ်လို့အလွတ်တန်သတင်းတောက်ကိုဆိုးရာစာချွန်းကိုလည်းရုံးထုတ်စစ်ဆေးပါရယ်သတင်းရယူတဲ့အချိန်မှာဖမ်းဆီးခံရတဲ့ကိုဆိုးရာစာချွန်းအပေါ်မှာစနပြသူတွေကိုတွေ့ထွေလုံးစော်ရဲဆိုတဲ့ဆွဲချက်ကိုပါတရားလိုဘက်ကတင်ပြလာတယ်လို့သူ့ရဲ့ရှင်နေဦးခင်မောင်မြင့်ကဖီဝေကိုပြောပါရယ
်အမှုကိစ္စကတော့ဒီနေ့တကယ်လို့လုပ်တဲ့စခန်းမှုပေါ့ကမာရုံမြို့နယ်စခန်းမှုသူ့ကိုကျွန်တော်စစ်တာပေါ့နော်စစ်တဲ့အခါကျတော့ကျန်တဲ့သတင်းတောက်တွေကတော့ဒီသတင်းရယူနေစဉ်ဖန်ဆီးမိရယ်ဆိုပြီးတိုင်ကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူ့ကြတော့သတင်းရယူခြင်းတဲ့ဆန္ဒပြလူစုလူဝေးနဲ့အတူပူးပေါင်းပြီးတော့ဒီလှုံ့ဆော်ကြေကျော်နေတယ်ဆိုတဲ့အနေအထားမျိုးနဲ့သူတိုင်တော့ပြောမှဆိုဥရီသဘောရပို့လေးလေးနဲ့ရှိတယ်ရဲမှုအသေးသေးချာချာလေးကျွန်တော်စ စ်မေးတဲ့အခါမှာတော့ဓာတုကိုအဲ့လိုဆောင်ရွက်ခဲ့တဲ့ဓာတ်ပုံမှတ်တမ်းတွေဗီဒီယိုမှတ်တမ်းတွေအတန်ဖိုင်တွေစတဲ့အထောက်အထားတစုံတရာသူတင်ပြနိုင်ခြင်းမရှိဘူးဒီနေ့လည်းမတင်ပြနိုင်ဘူးရခင်ကလည်းမတင်ပြခဲ့ဘူး
ဒီမှာပဲဖန်စီတာတို့ဆက်စီတာတို့လောက်အောင်မဟုတ်ဘူးအခုကတော့သူကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့သူ့အတွက်ကိုရီးယားအခွင့်အရေးလေးတစ်ခုရမယ်လို့ကျွန်တော်မျှော်လင့်တာပေါ့
ရဂုံမြို့မှာအာဏာသိမ်းမှုကန့်ကွက်ဆန္ဒပြပွဲတွေအပေါ်စစ်တပ်ကအကြမ်းဖက်ဖြိုခွဲတာကိုသတင်းရယူရင်းနဲ့သတင်းတောက်6ဦးထက်မနည်းဖမ်းဆီးခံခဲ့ရတာမှာ AP သတင်းဌာနကသတင်းတောက်တဦးပဲပြန်လွှတ်ခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတက်မတော်ဖြိုခွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့ကမာရွတ်မြို့မှာရဲစခန်းကတူရဲမှုမြို့ဦးကတရားလိုလုပ်တရားစွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်တဲ့မြေပြည်တော်ပသိမ်၊ဘိတ်၊ပြီးပဲခူး၊တာချီလိတ်တို့မှလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီကနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးသတင်းတောင်2ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း4ယောက်ကိုလည်းရုံးထုတ်ဆစ်ဆေးခဲ့ပါတယ်။အဲဒီမှာဒီကနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်တစ်ချိန်လိုမျိုးပဲဟိုဟာပေါ့။ဥပရေရာရှိကသူ့အာဏာမပေးထားတဲ့ဆက်စားမလို့မလာဘူးတော့အမှုမှာတည်လို့ပြေနေကြသက်သေးတယ်မလာကြ။ဒါကြောင့်မို့ကျွန်တော်တို့စစ်ဆေးရုံးချရမှာမဆိုင်နေဆက်ဆေးလာကြ။အော်ဒါပေမဲ့အရင်ကျွန်တော်ကမောဇာတိုင်းပဲဟိုဟာရေးဆက်ပါရေးချင်တယ်ကကောင်းပါလေကသူတို့တွေ။အမှန်ရှာဖို့ကိစ္စကတော့အချင်းတွေဟာဘဥပဒေရရှိနေဆိုလာလို့ရှိတော့ကျွန်တော်ကာကန်ရှင်နေဆန္ဒသူတို့ကပြုချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ရှောက်ပေးရမရှောက်ပေးဘူး။ဟုတ်ကဲ့အခုကကျွန်တော်ကတစ်ဖက်ကဥပဒေရရှိမရောက်သေးဘူးဥပဒေရရှိမပါသေးတဲ့အကြောင်းလို့ကျွန်တော်တို့အကြိမ်ကတည်းကစလုံးပြရသေးလို့လည်းအဲ့လိုဖြစ်နေတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးထားတဲ့သတင်းတောက်အယောက်50ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းမရန်ထုတ်ထားပါတယ်။ TVB မင်းစီမမြန်မာနောင်7 days ကိတ္တမီဒီယာစတဲ့သတင်းလုပ်ငန်းကြီးတွေရဲ့လုပ်ငန်းလုတ်ကန်ခွင့်ကိုတော့မတ်လ၈ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြကြီးနားမြို့အခြေဆိုင် The 74နဲ့မြကြီးနားသတင်းဌာနတွေကိုလည်းဧပြီလ29ရက်နေ့ကစလို့ပိတ်ခဲ့ပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက်Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီကနေ့ခြေတော်ရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ KNU နဲ့စစ်ကောင်စီတက်တွေကြားကတိုက်ပွဲအခြေအနေကိုပြောပြကြပါတယ်ကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့တွေနဲ့နောက်ဆက်ကစစ်ကောင်စီတက်တွေကြားတလကျော်အတွင်းမှာတိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့တယ်လို့တပ်မဟာ၅ဘက်ကထုတ်ပြန်ပါတယ်စစ်ကောင်စီတက်ကအရာရှိတွေအပါအဝင်ကြားဆုံးများတယ်လို့လည်းတပ်မဟာ၅ကဆိုပါတယ်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်တဲကတိုက်ပွဲတွေနဲ့ပတ်သက်လို့ထူးထူးခြားခြားထုတ်ပြန်တာတော့မတွေ့ရသေးပါဘူးဒီအခြေအနေကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်မျိုးသားစီယုံ KNU တပ်မှ၅ထိချုပ်နယ်မြေဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာမတ်လ29ရက်နေ့ကနေမေလဇန်းထိနှစ်ဖက်ထိတိုက်ပစ်ခတ်တဲ့တိုက်ပွဲပေါင်း400ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီတပ်ကဗိုလ်မှူးကြီးအပါအဝင်တပ်ဖွဲ့ဝင်200နီးပါးတေဆုံးခဲ့တယ်ဆိုပြီး KNU တပ်မှ၅ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကအခုလိုပြောပါတယ်
เออปีนั่นแหละลุပြောเลยยะเลยบาคิดเลยสอตรุก็เลยโหตาเมียน่ะมาลุชะได้ปอมมาดิแต่มาเลยเป็นเมียอนัตตะเนี่ยท่านเจ็ดตัวชะได้ปอมมาแล้วที่ตุมุว่าเอ๊ะๆลุจูจาจูจาพี่ไปแม้เลยเป็นเปลี่ยนมาหยีไล่แต่คาจาแล้วตู้เยยีตัวโห400ตัวนะบ่เนาะโอเคตะละต้วยมาบ่เนาะที่ตะละจอๆเล่บ่อะคือดิเปียเนี่ยต้วยมาเลยเป็นโหทับพี่ล่ะบ่เนาะติ๊กกอกสีแปมาကြရတာဘုံမူကြီးတယောက်ရယ်ဘုံမူဘုံမူကြီးတယောက်ရယ်တော့ဘုံမူတယောက်ရယ်တော့ဘုံကြီးတယောက်တော့ပြီးတော့အရာခံမူကတယောက်ရယ်အလုံးပေါက်ကဒီသတ်သားပါလဲဆိုလို့ရှိရင်ဟိုတရားနဲ့ကိုးဆွေလေးရောက်လာ
ကျန်ယူဘက်ကတော့ကိုဦးတေဆုံးပြီးဆယ်ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစာဆုံးတယ်လို့ KNU ပြောရတဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ VOA ကလည်းပြီးကအတည်မပြုနိုင်ပါဘူးမလ29ရက်နေ့ကဘရင်ပြည်နယ်ကတိမှုထာစခန်းအပိလ29ရက်နေ့မှာတောင်ရင်မြစ်ကြောင်လုံခြုံရေးယူထားတဲ့တော်လဲထားတဲ့ဥတုဒ္ဒစခန်းတွေကိုတပ်မငါးကတိုက်ပိုက်ခဲ့တယ်ဆိုပြီးစစ်ကောင်စီရဲ့အပိလ29ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ KNU ဘက်ကတော့တိမှုထာနဲ့မေရထာစခန်းတွေကိုသိမ်းခဲ့တယ်ဆိုပြီးပြောထားပါတယ်။မေရထာကတော့ဂ ထိုင်းဘက်ကျန်တော်လဲထားတဲ့အနီးဆုံးဖြစ်ပြီးအများကတော်လဲထားလို့လဲခေါ်ကြပါတယ်မလ၂၉ရက်နေ့ကစပြီးတမန်ကထိန်းချုပ်တဲ့ဖပုံခရိုင်ကနေမြေတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အီဘီလာနဲ့မီလာဇမ်မာလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်အဲ့ဒီဒေသတွေမှာနေတဲ့ကရင်ရွာသားတောင်းတဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်အခုထက်ထိလည်းဖပုံခရိ Mani Runga Le Nyabe Ma Li Yin Pian Wege Jang Wule Sep Yo Pia Ba Le
Oh Li Yin Ga Nu Ni Da Yu Lube Di Nyan Nunga Le La Di Le Tame Bo Bo Jai Da Lu Wa Lu Do So Me Si Yu Bo Nunga Di Lube La Wai Yu Do Nya Che Ma La La Nya Che Na Na Yi La Ma La Le Ani Ma La Yu Do Wai Le Wai Yu Do Pian Nunga Le Bo Jai Da Lu Me Si Yu Bo Nunga Di Nya No
Kianyu Tencho Ya Kien Dita Dwinga Aya Ta Tang Ya Gini Lune Eni Gu Sikong Si Baka Lene Jiji Pikamu Ngaya Kona Sangate Shige Jau Lene Jine Lijang Taikai Muja Aya Ta Sali Ute Sombi Nasashi U Tigai Tanya Ya Shige Lule Kianyu Tama Ngaga Piobare Kianyu Nem Yama Suya Ja Na Ute Bordu Pika Yase Yego Natang Sanakune Ma Toge Bi တနင်္ဂနွေလောပြည့်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုတော့2005ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြည့်ခတ်ရစရေးသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တယ်ဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွဆဲနေကြပါတယ်ရှင်။ထိုင်းကြည့်တဲ့သတင်းတော့မအေးမှာပြောပြတော့တာဖြစ်ပါတယ်။ အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းစုံတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ကချင်ပြည်နယ်အရှေ့မြောက်တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်ကုမ္ပဏီတွေလုတ်ကင်တဲ့မြေရှားတက်တုထုတ်ယူမှုဟာဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မောင်းခိုလုပ်ငန်းဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျမီအသုံးဆောင်ဖြစ်တဲ့ကွန်ပျူတာလက်ကင်ဖုန်ရက်စက်ကားနဲ့အခြားအီလက်ထရောနစ်ပစ္စည်းကိရိယာတွေထုတ်လုပ်မှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့မြေရှားတတ်ထု rare earth metal ဟာဝယ်လို့အားကောင်းနေပါတယ်မြေရှားတတ်ထုအများဆုံးတရုတ်ပြည်ကထုတ်လုပ်ပြီးမဲ့ပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါတယ်မြေရှားတတ်ထုအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြည်ပါ မြန်မာပြည်မှာစစ်အာဏာသိမ်းလို့တရုတ်ပြည်မှာမြေရှားတပ်တုဇင်းနှုန်း30ရာခိုင်နှုန်းထိုးတက်သွားတယ်လို့မတ်လ3ရက်နေ့ထုတ်နီကေးအေရှားမှာဖော်ပြပါတယ်။တရုတ်လုတ်ခင်မီကွန်ပျူတာမှာမြန်မာကရတဲ့မြေရှားတပ်တုအသုံးများတဲ့အတွက်စစ်အာဏာသိမ်းမှုကြောင့်တင်သွင်းမှုကျဆင်းသွားရင်တရုတ်စစ်ပွဲရေးထိခိုက်နိုင်ပါတယ်။မြေရှားတပ်တုထုတ်ယူတဲ့ဒေတာမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်။ ဒါပေမဲ့ဖေဗရူလာ1ရက်နေ့စစ်အာဏာသိမ်းချိန်ကစပြီးကချင်ပြည်နယ်ပန်ဝါနဲ့ချီပွေမြို့နယ်မှာတရုတ်မြေရှားတပ်တုလုံငန်း50တိုးပွားလာတယ်လို့ဒေသခံတွေကပြောကြောင်း
AP26ရက်နေ့ထုတ်အေယာဝတီသတင်းမှာပေါ်ပြပါတယ်။တရုတ်ပြည်တောင်ပိုင်းမှာမြေရှားတပ်တုဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပြိပင်တဲ့အတွက်ကချင်ပြည်နယ်အရှေ့မြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်။ ရှားပါတာတော့မဟုတ်ပါဘူး။အမြဲတမ်းရောနှောနေတဲ့ဒရက်စင်တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါတတ္တုသို့မဟုတ်မြေရှားတတ္တုလို့ခေါ်တာဖြစ်ပုံရပါတယ်။ထုတ်ယူတဲ့နီးနှမျိုးရှိပါတယ်။ပထမနီးကအပေါ်ယံမြေလွှာကိုဆက်နဲ့ချစ်ယူပြီးရေစစ်ကန်တွေထည့်ပါတယ်။နောက်တော့အက်စစ်နဲ့အခြားဓာတုဆေးရည်တွေကန်ထဲလောင်းထည့်ပြီးမြေရှားတတ္တုကိုဆစ်ယူတဲ့နီးဖြစ်ပါတယ်။ဒုတိယနီးကတော့တောင
ပိုင်းနဲ့စုပ်ယူပြီးသူ့လောင်ကံကိုပို့ရပါတယ်သူ့လောင်ထားတဲ့မြေရှားကြီးကနေမြေရှားတပ်တုကိုထုတ်ယူရတာဖြစ်ပါတယ်ဒုတိယနေ့ကိုကချင်ပြည်နယ်မှာသုံးပါတယ်ကချင်ပြည်နယ်အရှေ့မြောက်ပိုင်းရှိဝင်မြို့နယ်ကပေါင်ဝါ၄၄ဟာမြေရှားတပ်တုထွက်တဲ့နေရာဖြစ်ပါတယ်မြေရှားတပ်တု၁၇မျိုးရှိတဲ့အနေနဲ့ပေါင်ဝါမှာရှိတဲ့၅မျိုးကို တရုတ်ကထုတ်ယူပါတယ်ကမ္ဘာမှာရှိတဲ့တာဗီယန်နဲ့ဒစ်စပိုဇီယံပမာဏရဲ့၃၀ရာခိုင်နှုန်းဟာပေါင်ဝါမှာရှိတယ်လို့ဆိုပါတယ်ဒါကြောင့်၂၀၁၈စည်းရဲမှာမြေရှားတပ်တုတတိယအများဆုံးထုတ်လုပ်သူဟာမြန်မာဖြစ်နေပါတယ်
ဒါပေမဲ့မြေရှားတတ်တူအများအပြားရှိတဲ့နိုင်ငံစည်းရင်းမှာတော့မြန်မာမပါပါဘူး။ပေါင်းဝါနေဆက်ဒေသမှာဥပဒေမဲ့တူးတဲ့မြေရှားတတ်တူလောက်ွက်တွေရာနဲ့ရှိနေတာကိုပိတ်ပင်ပေးဖို့လူတို့ကပြည်နယ်အစိုးရကိုတောင်းဆိုထားပါတယ်။မြေရှားတတ်တူထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်တန်းတွေဟာဒေသခံတွေအတွက်အသုံးမဝင်တော့ပါဘူး။တတ်တူရိုင်းထုတ်ယူတဲ့အစင်တိုင်းဟာတဘာဝပတ်ဝန်းကျင်ကို ချင်း6လက်မလောက်ရှိတဲ့ကျင်းကိုအနက်ပေ30ကျော်အထိတူးယူရပါတယ်။နောက်တော့အဲ့ဒီကျင်းတွေတဲကိုအက်ဆစ်နဲ့အခြားဓာတ်ဆေးရည်တွေလောင်းထည့်ပါတယ်။အက်ဆစ်နဲ့ဓာတ်ဆေးကြောင့်ဓာတ်ပြုတ်ပြီးထွက်လာတဲ့နိုးနှစ်ရောင်အရည်တွေကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ထားပါတယ်။မြေချင်းတူးပြီးရေမစိမ့်နိုင်အောင်မိုးကဖြင်းခင်းထားတဲ့တူလောင်ကန်တွေပါ။မြေရှားရည်အနေထိုင်သွားတဲ့အခါမှာအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုပ်ယူပြီးအနယ်ရည်ကိုအချောက်ခံထားရပါတယ်။ခြောက်သွားတဲ့အနယ်ရည်လေးလံတဲ့မြေရှားတက်တူရိုင်းဖြစ်လာတဲ့အခါတရုတ်ပြည်ကိုသယ်ယူသွားကြပါတယ
်။ဒါပေမဲ့မြန်မာပြည်ကမြေရှားတက်တူထုပ်ယူတဲ့ပမာဏနည်းပါးလာပုံရပါတယ်။2018မှာတန်ချိန်16000မြန်မာပြည်ကတင်သွင်းပါတယ်။တရုတ်ပြည်မြေရှားတက်တူဈေးကွက်ရဲ့25ရာခိုင်နှုန်းကိုမြန်မာကဖြည့်ဆည်းပေးတယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကမြေရှားတပ်တူကိုမောင်ကိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်။ရန်ရှိပြည်နယ်တောင်ပိုင်းကန်းကြောင်မြို့ကမြေရှားတပ်တူလုပ်ငန်းရဲ့2018ခုနှစ်ဝင်ငွေဟာဒေါ်လာသန်း 4,000 လောက်ရှိမယ်လို့ကန့်မှန်းပါတယ်။ရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တူလုပ်ငန်းကြောင်ဖြစ်ပေါ်လာတဲ့ရေမြေညဉ့်ညမ်းမှုကိုပြန်လည်တပ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း 9,500 လောက်ကုန်ကြမယ်လို့တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကမှန်းထားပါတယ်။ကချင်ပြည်နယ်မှာတော့ရေမြေညင်ညမ်းပြီးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရေးယူမဲ့သူမရှိတယ်လို့ဖြစ်နေပါတယ်။မြေရှားတပ်တုလုပ်ငန်းရဲ့ဆိုးကျိုးတွေကိုဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့ထင်ရှားလာပါတယ်ခင်ဗျာ။
ဝန်ခေမြမရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆေးအာဏာသိမ်းပြီးကိုဗစ်စိုးရင်စရာကိုပြောပြထားပါတယ်ဆေးအာဏာသိမ်းပြီးကိုဗစ်ကာကွယ်ထိန်းချုပ်ရေးဒီအားနယ်လာချိန်မှာအိန္ဒိယနိုင်ငံဒီမှာလည်းကိုဗစ် -19 လိုင်းသစ်တွေထလာတာမို့မြမအတွက်လည်းစိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အိန္ဒိယမှာကိုဗစ်ဒုတိယလိုင်းထိမ်းနိုင်သိမ်းမရဖြစ်နေတာနဲ့ဒီထိုင်းမှာတတိယလိုင်းတက်လာချိန်မှာမြန်မာအခြေအနေကဘလို့ရှိပြီးတော့ဘလောက်ထိစိုးရင်စရာရှိနေပါလဲစေပညာပေးဆောင်ပါတွေကိုရေးသားဟောပြောနေတဲ့ထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာမြင့်ဦးခင်ဗျာဒီကိုဗစ်ဖြစ်တဲ့လိုင်းလေးပေါ့နော်မြန်မာနိုင်ငံကဒီဒုတိယလိုင်းအပြီးမှာတော့ဆရာနာသိမ်းမှုတွေပေါ်လာပြီးတော့ဆနပြပွဲတွေနဲ့လည်းကြုံခဲ့ရတဲ့အခါမှာဒီကိုဗစ်ကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့နော်ထိခိုက်လာရတယ်လို့ပြောရမှာပေါ့ဆရာဒါပေမဲ့တစ်ချိန်တည်းမှာပဲကိုဗစ်စစ်ဆေးမှုတွေကိုလည်းတေချာမလုပ်နိုင်တော့လောလောဆယ်ဘယ်လောက်ရှိတယ်ဆိုတာကျွန်တော်တို့ခံမှန်းလို့ခက်တယ်ပေါ့နော်ဒါပေမဲ့တေချာတာကတော့နေဆက်နိုင်ငံတွေမှာအထူးသဖြင့်အိန္ဒိယမှာပေါ့နော်အခုကတော်တော်လေးကိုသူတို့တော့ဒုတိယလိုင်းပေါ့အဲ့တော့ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီနေဆက်ချင်းလဲချိန်နေတဲ့အတွက်အရင်ကတော့ကျွန်တော်ဒုတိယလိုင်းကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနေဆက်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအဓိကဘာစပြောချင်လဲဆရာမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိမ်းခင်ကဆိုရှင်ဘာဖြစ်ရောကဘာကနေချီချူရတယ်စဖြစ်တာတော့မှတရုတ်ပြည်ကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ်နိုင်ငံမှာမတ်လလောက်ကြမှာလူနာလေးနှစ်ယောက်လောက်ကိုစားတွေ့เนาะအဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်တို့ဩဂတ်လလောက်အထိကိုထိန်းထားနိုင်တာပေါ့เนาะလူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်လကောင်းနေစားပြီးရခိုင်ကနေခုနဆိုတော့ဒုတိယတိုင်းရအသေးတန်ရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့เนาะအဲ့တော့ဒါအာနာသိန်းခင်အထိကိုတက်တက်လာရင်းကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကို အဓိကကိုင်မဲဆိုပြီးတော့ကိုဗစ်ကွန်မန်တာနဲ့သူပြန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ဒီမှာလည်းအလူအများကြီးတဲ့အချိန်မှာကျွန်တော်တို့ကရွက်ချယ်တဲနဲ့ဆေးရုံကြီးစောက်ရတယ်အများကြီးကရင်တွေကိုတောင်းတဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတဖြည်းဖြည်းနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာဖြည်းဖြည်းနဲ့လူနာတွေ့ရှိနှုံးလေးတွေတေနှုံးတွေကြလာတဲ့အချိန်မှာဖေဖော် 2021 နဲ့အဲဒီစစ်အာဏာရှင်ကြောင့်ပြစ်ခတ်တပ်ဖြတ်တာတွေဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတယ်ကျွန်တော်အခုတက်တန္တရာကတ်ပေါ့လူတွေကိုပြစ်တတ်တာလမ်းပေါ်မှာအဲဒီတန်ပြစ်တတ်တာတွေဖြစ်လာတဲ့ခါကျတော့လူတွေကကိုဗစ်ကိုဘူးမဆိုင်အားတော့သူ့ကိုလည်းကျွန်တော်တော်လမ်းမယ်တွန်းလမ်းမယ်ဆိုပြီးလူတွေကအုပ်စုလိုက်ကြီးတွေလူတွေတန်းနဲ့ခြေပြီးတော့တောင်းနဲ့ခြေပြီးတော့လမ်းပေါ်မှာဆူဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲဒီတော့ဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာပြန်နိုင်နေပြီးတော့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြ
ီးဒီအချိန်မှာကျွန်တော်တို့ကဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာဒေါက်တာကိုဗစ်အကြီးကြီးအဓိကပြင်အိန္ဒိယပေါ့ခုနဘယ်လောက်ထိကြောင်လဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့ခါနှစ်သိန်းလောက်ကိုသိပေးလိုက်ရတယ်ဒါပေမဲ့နိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိမ့်ငယ်တနည်းနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပတ်တောင်းကနန်းနေမှာကျွန်တော်စစ်တဲ့အချိန်မှာလုံးဝမစစ်တော့ဘဲနဲ့ချန်ချမ်းမာကြီးစနေကြီးပြိုလဲသွားတာအဲ့ဒီကနေမှနောက်ပိုင်းသူတို့အသေးအချက်ဖိအားတွေပေးပြီးတော့ပြန်လုတဲ့အချိန်မှာတနည်းမှကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနည်းမှ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့လိုကနေပြီးတော့တင်းသေးတဲ့လူက10ယောက်သေး2ယောက်သေးအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်ပြေးပြီးသွားပြီပေါ့เนาะအားလုံးပေါင်း3,400ပမာကြီးမှာကုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နေချီပြီးတော့ case တွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့ဟိုမိတဂျိုရတာတွေစုပြီးတော့ပြုံပြီးတော့လောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာတို့ကိုဗစ်ကသူတို့ကတတိယလိုင်းအိန္ဒိယတော့ဆရာကုနာပြောသလိုဒုတိယလိုင်းပေါ့ဗမာပြည်ကအဟုထကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအနေနဲ့အကြီးကျယ်ထားတော့ကျွန်တော်တို့နိုင်ငံတတိယလိုင်းထနိုင်မလားဆိုတော့ထနိုင်ကြီးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုတတိယလိုင်းထနိုင်ကြီးရှိတာလဲဆရာ
ဘာကြောင့်လဲဆိုအခုပြစ်ခတ်တိန်နင်းတို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ကမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလည်းကျွန်တော်လက်ခံနေရလူ4000လောက်ကြောင်နေကြပြီဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလည်းလူတွေထောင်နဲ့ခြေပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလည်းကိုဗစ်ကထားနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလည်းထားနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနိုင်တာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းယှဉ်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်ကစပိန်ဖလူးဆိုတာကမ္ဘာလူဦးရေသန်း900လောက်ကူးစက်ပြီးတော့သန်း90လောက်တည်သွားခဲ့ဘူးရဲ့နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့အဲ့ flu ကဝယ်စည်းဆိုတာမပေါ်ခဲ့ဘူး။နောက်နာမည်ကတော့ Spanish flu ပြောထားရင် American မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော်1914-18ပေါ့ CAP ကနေလေးမှာစဖြစ်လိုက်တာ American နိုင်ငံကနေပထမတစ်နေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်။နောက်တစ်ပတ်အတွင်းမှာပဲ6000လောက်9000 10000လောက်တက်လာတယ်။အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကရိုက်ခတ်တယ်ပေါ့နော်တနင်္ဂနွေနောက်တော့ဘာလုံးလူတွေအများကြီးပြမာပြည်ကို1919လောက်မှာရောက်ခတ်လာတဲ့ခါကျတော့အဲ့ဒီတော့ကဖေပုချိန်လို့ခေါ်တာဥပဖေတို့ဥပူတို့ဥထုံးချိန်တို့เนาะသူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့เนาะသူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥထုံးချိန်ဟာခုနကတော့သူပြောတဲ့ Spanish flu နဲ့သိသွားတာပေါ့အဲ့ဒီတော့ကဗမာပြည်ရဲ့လူကြီးက73သန်းနဲ့ရှိသေးတယ်အဲ့မှာကျွန်တော်4သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိခဲ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်တဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလို့အထိစိုးရိမ်မှုရှိနေလဲဆရာကြီ
းအခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်နေတာ။နော်နယ်စပ်တွေမှာလည်းဆက်ပွဲတွေဖြစ်နေတာ။အဲဒီဆက်ပွဲတွေဖြစ်တော့လူတွေရွှေ့ရှာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရဲတတိယပထမပိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန္တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့အခုပြန်တွက်ကြည့်တော့ဒီကျွန်တော်တို့အာဏာသိမ်းပြီးရေပောင်း190 300အတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါအဲ့တော့ကိုဗစ်ကြောင့်သိတာဆင်းရဲမရှိဒီ300အတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့ခါကျတော့63ရောက်ပြီတယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့ကကူး21ကိုပိုတောက်မယ်ကိုဗစ်သေးတာတကယ်ကကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့သေးရလည်းဆင်းရဲမရှိလို့အိမ်ဒီမှာသေသွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းကြောင့်ဒီ300ရပောင်း90သူတို့အာနာအုပ်စိုးပြီးတဲ့ကာလမှာဗ down jar are the lead on the season. Be the Luya Mazone, she go me. I don't know any of my COVID, Matana line, Ublabo. I don't know, you know what? Paramakavasa, do you mean? I type with a P. Yoga, Yaji Tare. I don't know, General Cargo Zimbabwe, and Nanet Lago, Lime Mount Lee Line Lounge, Nangan Bounton Kanzabi, or Long Tang Azel of the Gate, so that's a Matan Sea.
Okay, this is the item.
ပတ်စဉ်ချမ်းမာရေးကဏ္ဍကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းလောက်တွေကတင်ဆက်ပေးထားတာပါဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောက်ကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့နာဆာကစစ်ကောင်စီရဲ့ငင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူကာကွယ်ရေးအဖွဲ့ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အပြည့်ရဲ့လက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေအပေါ်အရက်ဖက်အဖွဲ့စီတချို့ကဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။နာဆာကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာဧပြီလ30ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရားဝင်သတင်းဖော်ပြမှုမရှိပေမဲ့မွန်ပြည်သက်ပါတီအထွေထွေအတွင်းရေးမှူးနိုင်ကျော်ရဲ့စစ်ဦးစီးချုပ်ဘွတ်ချုပ်ပညာမဲ့စန်းနဲ့ပြည်တွင်းရေးရာဌာနတာဝန်ခံနိုင်ပညာလေတို့ပါဝင်တက်ရောက်ခဲ့ပါတယ်တွေ့ဆုံမှုမှာစစ်ကောင်စီဘက်ကသူတို့ကိုကူညီဖို့တောင်းဆိုခဲ့တယ်လို့စတိတဘောတွေ့ဆုံတာလို့မွန်ပြည်သက်ပါတီဝင်တဦးကပြောပါတယ်ပြီးခဲ့တဲ့ဧပြီလ26ရက်နေ့က NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA နဲ့ကရင်ငြိမ်းချမ်းကောင်စီ KNU KNLA PC တို့ဒုတိယပုတ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့ NSPC နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေမေလ2ရက်နေ့ကနေ4ရက်နေ့ထိပြက်ဆက်တိုက်ခတ်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီတပ်ဖွဲ့က6ယောက်ကြာဆုံးပြီးတန်ရာများပြားရရှိခဲ့တယ်လို့ CDF တပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးဟာခါမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာတ်ပြတပိတ်မောက်စင်ကာလအတွင်းဖန်စီထားတဲ့သူတွေကိုအားလုံးမေလ၂ရက်နေ့နောက်ဆုံးထားပြီးပြန်လုပေးဖို့ CDF ဖွဲ့ကတောင်းဆိုထားရမှာဖန်စီကလူငယ်တွေကိုလှုပ်ပေးတာမရှိတဲ့အတွက်အခုလိုပြစ်ခတ်မှုတွေဖြစ်ပေါ်လာနေပါတယ်
ရခိုင်ပြည်နယ်မန်အောင်မြို့နယ်မှာပြည်သူ့စစ်ဖွဲ့စည်းဖို့အတွက်ကျေးရွာအုပ်စုတစုကိုလူ30နှုန်းနဲ့ဇီးရင်ပေးတွင်းဖို့မြို့နယ်အာဏာပိုင်တွေကဇီးရင်တောင်းခံနေပါတယ်။ဧပြီလ29ရက်နေ့ကကျေးရွာအုပ်ချုပ်ရေးမှူးတွေကိုမြို့နယ်စီမံအုပ်ချုပ်ရေးရုံးကိုခေါ်ယူပြီးအခုလိုတောင်းခံခဲ့တာဖြစ်တယ်လို့မန်အောင်မြို့နယ်ဒေသခံတွေကပြောပါတယ်။မန်အောင်မြို့နယ်မှာကျေးရွာအုပ်စု36အုပ်စုနဲ့မြို့ပေါ်ရပ်ကွက်6ခုရှိပြီးအခုလိုပြည်သူ့စစ်ဖွဲ့မဲ့အစီအစဉ်ကိုအများကသဘောမတူကြတဲ့အတွက်ပါဝင်မဲ့သူမရှိတဲ့လို့ဖြစ်နေတယ်လို့လဲအဲ့ဒီအုတ်ချုပ်ရေးမှုကပြောဆိုသွားပါတယ်
။ကဘာလုံးဆိုင်ရာမြမနွေဦးစော်လာရင်နေ့ April 2ရက်နေ့တုန်းကရှမ်းပြည်နယ်တွင်ညွန့်နယ်တော်များများကလူငယ်တွေပါဝင်ပူးပေါင်းဆန္ဒဖော်ထုတ်ရာမှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်နှုတ်ဦးတည်ဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ပြစ်ဒဏ်ခံရတဲ့သူတွေကတော့ဒီဘောမျိုးကအသက်25နှစ်ရှိကိုဖိုးလုံးကိုပိုင်ပိုင်၊နောင်ချူမျိုးတပိတ်စိတ်ကြောင့်မှာတော့အသက်40ကျော်အရွယ်ဦးဝင်းနိုင်တို့ပဲဖြစ်ပါတယ်။အဲ့ဒီနေ့ကစစ်သားကနေဝိုင်းပိတ်ပြစ်ခတ်ဖမ်းဆီးလို့ဒီဘောမျိုးမှာဆန္ဒပြလူငယ်20၊နောင်ချူမ20၊ကြောက်မင်းနဲ့တောင်ကြီးမျိုးနယ်မှာလည်း20ထက်မနည်းဖမ်းခံရပြီးအဖမ်းခံရသူလူငယ်တချို့ကိုအဲ့ဒီနေ့မှာပဲစစ်သားကပြန်လွှတ်ပေးခဲ့ပါတယ်။မေလ2ရက်နေ့နေဦးတပိတ်စစ်ကြောင်းမှာမြန်မာတနိုင်ငံလုံးစစ်သားကနေပြစ်ခတ်လို့တင်ဆုံသူ6ဦးထက်မနည်းရှိခဲ့ပြီးရှမ်းပြည်နယ်ကနောင်ချူဒီဘောပြင်မန္တလေးဝက်လက်ဖမ်းခံမျိုးတွေကဆန္ဒပြလူငယ်တွေဖြစ်ကြပါတယ်။
တ ကိုက်ပွဲတွင်နေစဉ်နေပါဖြစ်နေတဲ့အတွက်ကရင်ပြည်နယ်ဖာပွန်နဲ့အနီးအနားမှာရှိတဲ့ကျေးရွာတွေကတိရခန့်လူထုတွေဟာအပြင်ထွက်မရတော့ဘဲပိတ်မိနေတာတလကျော်နေပြီဖြစ်လို့အခုချိန်မှာရိတ်ခါတွေပြတ်လို့နေပါဖြစ်နေပြီလို့ဖာပွန်တိရခန့်တအူးကပြောပါတယ်အဲ့ဒီဒေသမှာလက်နက်ကြီးတွေနဲ့နေစဉ်ပစ်ခတ်မှုတွေရှိနေတဲ့အပြင်မြို့အပြင်နဲ့ရွာအပြင်တွေမှာလည်းမြေမြုပ်မိုင်းတွေရှိနေတာကြော ဒီနေ့ကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာနာမသိငင်အားဆိုရှင်ဘာပဲပြောကပန်းကလူထုရေကိုတတိပေးစာထုတ်ပြန်ခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းသူတို့ကိုအကြောင်းကြားပြီးမှသွာလာခွင့်ပေးပါတယ်။
ဒီစစ်ကောင်စီကတောင်းဆိုတဲ့ကိုလည်းတော်ပြီးတော့မှအတိမပြုတဲ့အဖွဲ့တွေဖြစ်လို့ပဲလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းတာပါနော်ပြီးကြတဲ့ဧပြီလနှစ်စချောင်းရက်နေ့ကအန်စီပြည်ရလက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့စည်းနှစ်ခုဖြစ်တဲ့ဒီဂီဘီအေနဲ့ကန်ယူကန်အန်အယ်ပီစီတို့ကစစ်ကောင်စီနဲ့နေပြီးတော့မှတွားရောက်တွေ့ဆုံဆွေးနွေးခဲ့ရတယ်လို့ဧပြီလ3ရက်နေ ဒီနိုင်ဖို့ညီနိုင်ဖဲ့ပေါ့နော်အခုတတ်မှတ်တယ်ဆိုအစုကလေးကသူတို့ရဲ့ရက်တီချက်တွေကမပြတ်တာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်ပြီးကြတဲ့ဖေဖော်ဝါလ
20ရဲ့ညင်းချမ်းကြီးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSC စီဝေးပြီးထုတ်ပြန်ချက်တည်းမှာအချက်9ချက်ပါရှိပြီးတော့လက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးမှုကိုပြတ်ဆိုင်ထားမယ်ဆိုတဲ့အချက်ပါရှိပါတယ်
ဒီလိုထုတ်ပြန်ထားပေမဲ့ NCA ပြရဖွဲ့တချို့ကစစ်ကောင်စီနဲ့တွားရောက်တွေ့ဆုံဆွေးနွေးမှုကိုကြက်ဆိုင်ထားမယ်ဆိုတဲ့အချက်ပါရှိပါတယ်ဒီလိုထုတ်ပြန်ထားပေမဲ့ NCA ပြရဖွဲ့တချို့ကအစိုးရဖြစ်အတိမတ်ပြုဆွေးနွေးတယ်လားဆိုအဲ့ဒါကိုကျွန်တော်မရှင်းဘူးတကယ်လို့အဲ့ဒီပုံမှာဆွေးနွေးမှုစဉ်စစ်ကောင်စီကအတိမတ်ပြုရကြတယ်လို့အဲ့လိုပဲကျွန်တော်မြင်တယ်ပေါ့နော်တစ်ဖက် ဒီနေ့ကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိငင်အားဆိုရှင်ဘာပဲပြောကမ္ဘာကနန်းဟောင်းမှရှင်တည်နေကိုနိုင်ငံအိမ်နဲ့အတူတင်ဆက်ပေးသွားမှာအဲ့ဒီပေါ်မှာအဖွဲ့အစည်းတွေကနေဘယ်လိုသဘောထားအမြင်ရှိပါသလဲမိဂလျာမုံကနေစူးစီးတင်ဆက်ထားပါတယ်
မွန်ညွရေးပါတီကနေနောက်ထပ်လာသူတစုကဥဆောင်ပြီးစာပေရင်ကျမှုကိုအခြေခံတဲ့မွန်ရေးရဖွဲ့ဖွဲ့စည်းသွားဖို့ပြင်ဆင်နေတယ်လို့ဥဆောင်နှုတ်ရှားသူနိုင်မွန်ရစာကမွန်ပါတာနဲ့အခုလိုပဲပြောပါတယ်တို့ကတဲ့ခကောမကလေးနေကကြီးတို့ကမတ်တစ်နှုတ်ဒီဖွဲ့စည်းကိုဖွဲ့တဲ့နေရာမှာပါတီကနေနှုတ်ဆက်ခဲ့သူတွေနဲ့ပဲပါဝင်သွားမှာမဟုတ်ဘူးစာပေရင်ကျမှုဖွဲ့တွေမွန်စာရေးဆရာအသင်းမ Zine, a chow up yet, more mura yisaya long and rigo to the wa, a count here for Wabuwa.
Anna Tain Sikan Sima, Moni New Yik was lady Bowen Keredre, Monanga ye azu titia, Tamalu Aladello, Australian Nanga Yao, Sisa Shim Music, Monjanda Hong, Nine Winanga, ခုလိုပြပါတယ
်ပြပမှာရှိတဲ့မွန်နိုင်ငံရေးစိတ်ဝင်စားမှုအများစုကဒီနာဆာကအောက်မှာဝင်လုပ်ဖို့ MUP ကိုယ်စားလှယ်လွှတ်ကလေးကခွဲထွက်သွားတဲ့မွန်နိုင်ငံရေးအင်အားစုတွေကိုပြန်လည်စုစည်းဖို့ဦးဆောင်မှုအဖွဲ့တစ်ခုလိုအပ်တယ်ဆိုတဲ့အမြင်ကရှိနေတာကြားပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုလုံးဝကြိုးဆိုပါတယ
်အခုဖွဲ့စည်းသွားမယ်မွန်ရေးရာအဖွဲ့မှာ NLD ဆိုရလက်ထက်ပညာရေးရဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဟောင်းနတ်သက်လွင်ပြည်내ဝန်ကြီးဟောင်းဒေါက်တာမင်းကြည်ဝင်ပြည်내လွှတ်တော်မဟောင်းဒေါက်တာမင်းစုလင်အထူးသဖြင့် NLD ပါတီနဲ့မိဘတွေဖြစ်ခဲ့တဲ့မွန်မျိုးသားဒီမိုကရေစီရဲ့အဖွဲ့ MNDF ခေါင်းဆောင်တွေကပဲဥဆောင်လှောက်ရှားနေကြတာကိုတွေ့ရှိရပါတယ်မွန်တမျိုးသားလုံးကိုရှေ့ရှုပြီးတော့မွန်ပြည်တစ်ပါတီမွန်ညီညွတ်ရေးပါတီနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတွေအားလုံးပူးပေါင်းဖွဲ့စည်းထားတဲ့မွန်ရေးရအဖွဲ့ MAU လိုမျိုးနေဆက်မှာဖွဲ့စည်းထားပြီးသားရှိတဲ့အတွက်အခုလိုဖွဲ့စည်းသွားမယ်ဆိုတဲ့မွန်ရေးရအဖွဲ့နဲ့ရှုပ်ထွေးလာနိုင်စရာရှိတယ်လို့မွန်နိုင်ငံရေးသမားတွေနဲ့ယင်းဟီကျွမ်းဝင်သူစာရေးဆရာမင်းချမ်းထိုက်ကအခုလိုတုံ့တက်ပါတယ်
မွန်ကြီးရဲ့ပါတီကနေနှုတ်ထွက်ပြီးတော့ဒီဘက်ကိုပြန်ဆင်းပြီးတော့လှုပ်ရှားမယ်ဆိုရင်တော့တာမန်လူစုမကွဲအောင်စိတ်ကြည်လက်ပြောက်လုပ်မဲ့သဘောမျိုးလောက်ပဲထင်တယ်နော်ဟိုနိုင်ငံကြီးကမှန်းတယ်ဆိုလို့ရှိရင်လည်းဟိုမှာတကယ်ဒီမွန်မျိုးသားရေးတွက်နိုင်ငံကြီးမှာဥဆောင်နေတဲ့မွန်ပြည်တစ်ပါတီတို့ဒီမွန်ကြီးရဲ့ပါတီပေါ့လေသူရဲ့ဥတီရက်တွေရှိတယ်မွန်တမျိုးသားလုံးနဲ့ဆိုင်တဲ့မွန်မျိုးရေးရာဖွဲ့ပေါ့လေအဲ့ဒါက MAU တို့အခုနေဆက်မှခြေကံပြီးတော့ဖွဲ့လာမျိုးဆိုရင်တော့နည်းနည်းရှုပ်ထွေးလို့မင်းကျွန်တော်အဲ့ဒီတော့တာမန်စာပြင်ခြင်းမှုအဆင့်လောက်မှာပဲတာမန်လောက်ပဲစိတ်ပြေလက်ပြောက်ပေါ့လေလူစုမကွဲအောင်လည်းပါချိတ်ဆက်နိုင်အောင်လှုပ်ရှားတဲ့သဘောပဲထင်တယ်
မကြသေးခင်ကပဲမွန်ညီညွတ်ရေးပါတီကနှုတ်ထွက်ခဲ့တဲ့နိုင်သူဝရခေါ်နိုင်ထုံးဖေကတော့လက်ရှိမြို့သားညီညွတ်ရေးအစိုးရ NUG အလို့သမားဝန်ကြီးဌာနနဲ့မင်းစရာဦးကတော့စီမံကိန်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနဒုတိယဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံထားရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နာဆာကစစ်ကောင်စီရဲ့ငင်းကြိုင်းဖော်ဆောင်မှုညီနိုင်ရေးကော်မတီ NSPC နဲ့အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီတို့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့နယ်မှာစစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတွေကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ကမေလ၂ရက်နေ့ကနေ၄ရက်နေ့အထိရက်ဆက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
တော်ရရှိနေခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသတင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းကြုတ်ကိုတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်ကောင်စီအာဏာသိမ်းခဲ့တာ3လကျော်လာတဲ့အထိစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာဒီကနေ့အထိဆက်လက်ရှိနေသေးဖြစ်ပြီးတော့နိုင်ငံတော်ဆန္ဒပြပွဲတွေပြင်းပောက်ကွဲမှုတွေလည်းနေတိုင်းကြားနေရပါတယ်။မင်းညားကတော့ရန်ကုန်တိုင်းအတွင်းအသေးစားပောက်ကွဲမှု9နေရာထပ်မံကြားခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အချိန်ထဲမှာပဲစစ်တပ်ကညီမျိုးစုံနဲ့ဖိနှိပ်နေပေမဲ့ဆန္ဒပြသပိတ်တွေကတော့နိုင်ငံတော်လမ်းတွေပေါ်မှာတွေ့နေရသေးပါမလေးမြို့မှာနေစဉ်မပြတ်ချီတက်နေကြသည့်တပိတ်စစ်ကြောင်းတွေဆက်ရှိနေပြီးတော့မြကြီးနားဖားကန်ကလေးတဝဲမုံရွာစကိုင်းမြို့တွေမှာလည်းလူတွေရာနဲ့ချီပါဝင်တဲ့လမ်းလျှောက်တပိတ်နဲ့ဆိုင်ကယ်တပိတ်တွေကိုလည်းဆင်နွှဲခဲ့ကြပါတယ်အလားတူပဲပသိမ်ပဲခူးမော်လမြိုင်တစဲပြင်းမနာစားတဲ့မြို့တွေမှာလည်းစစ်ကြုံပညာရေးအလိုမရှိကြောင်းပြသတဲ့တပိတ်တွေကိုကျောင်းသားလူငယ်တွေဥဆောင်ဆင်နွှဲခဲ့ကြပါတယ်လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေဆက်ရှိနေပြီးတော့ပြင်းထောင်လမ်းမပေါ်မှာတော့ကြီးမြင့်တဲ့စမ်းကြောင်းကလူငယ်တွေစုဝေးကြပြီးတော့စစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်ဆန္ဒပြခဲ့ကြပါတယ်ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့ February 1ရက်နေ့ကလေးကဒီဖမ်းဆီးခံထိန်းသိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုရုံးခြင်းကိုရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာဒီကနေ့ online ကတဆင့်ပြုလုပ်ခဲ့ပါတယ်ဒီကနေ့ရုံးချင်းဟာကြားနာတဲ့ရုံးချင်းမဟုတ်ပဲအမှုအတွက်ရုံးကိုတင်ပြရာရှိတာတွေကိုတင်ပြတဲ့ရုံးချင်းသာဖြစ်တယ်လို့ဥရေကျိုးဆောင်ရှင်နေကြီးဦးခမောင်စောက VOE ကိုပြောပါတယ်မြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်တဲ့ကန့်ကွက်ကြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်တဲ့ဒီအတွက်ဒီရာနဲ့ချီတဲ့အရသာပြည်သူတွေတေဆုံးခဲ့ကြတဲ့ဖြစ်ရပ်တွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ်မှာစိုးရိမ်ပူပန်မှုကြောင့်ADB အရှောက်ဖွံ့ဖြိုးရေးပိုင်းအကြီးအကဲက writer နဲ့ writer သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောထားပါတယ်ခင်ဗျာ Dina season Tolo Yemuga Masumon Pibare, Engineer Nelson Lope Pibare, View American than yet Chadarini Yabani Mavada season Niku Nyakuna Gani, Senai Linumita, Tonsa de Tonsan in it, Gaza de Dugani, Tanum Bigger Pibare, Alo, Begin Long Nine, Yatanya Pibari, Natano Yanima.
This program has come.